ကမ္ဘာတဝန်းမှာလူအများကြိုက်နိုင်ငံရေးသမားတွေများလာတာဟာလူအခွင့်အရေးနဲ့ဒီမိုကရေစီစံတန်ဖိုးတွေဆုတ်ယုတ်သွားနိုင်ပွဲရှိတယ်လို့နယူးယောက်မြို့ခြေဆိုင်လူအခွင့်အရေးစောင့်ကြည့်ရေးဖွဲ့ HRW ရဲ့အကြီးအကဲကသတိပေးပြောကြားလိုက်ပါတယ်။ဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာစလိုင်းရဲ့သတင်းပေးပို့ချက်ပေါ်အခြေခံပြီးတော့ဆက်လက်တင်ပြပေးပါမယ်ရှင်။ပြည်သူအကျိုးသက်ပိုးပြီးပြည်သူလူထုကိုကိုစားပြုဆောင်ရွက်ပေးနေတယ်လို့ကိုကိုကိုပြောနေကြတဲ့လူအများကြိုက်ခေါင်းဆောင်တွေဟာအကာအကွယ်မဲ့နေတဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုနင်းချေပြစ်နိုင်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Ross ကပြောပါတယ်။ဒီလူအများကြိုက်နိုင်ငံရေးသမားတွေဟာလူနည်းစုတွေရဲ့အခွင့်အရေးတွေစုပ်ယုပ်အောင်လုပ်လာပြီးဆိုရင်လူများစုတွေရဲ့အခွင့်အရေးကိုလည်းမတိမငြိမ်ဖြစ်စေတယ်လို့ Ross ကတတိပေးပြောဆိုပါတယ်။ကဘာပေါ်မှာလူအများကြိုက်ဝါဒတိုးမြင့်လာတာဟာလူအခွင့်ရေးစံတန်ဖိုးတွေအပေါ်ကဘာတဝမ်းရဲ့တာဝန်ယူမှုတွေကိုအားနည်းသွားမှာကိုလည်းသူစိုးရိမ်တယ်လို့ Kenneth Ross ကပြောပါတယ်။ဒါဟာကုလသမဂ္ဂနဲ့လူအခွင့်ရေးပြည်ညင်စာတန်းကိုအခြေခံရေးဆွဲထားတဲ့မန်တိုင်းတွေကိုလည်းတဖြည်းဖြည်းဆော့ရုပ်စေမှာဖြစ်တယ်လို့သူကဆိုပါတယ်
။ I'm very concerned that we will lose the US voice
ကဘာတဝမ်းကလူအခွင့်အရေးကာကွယ်တဲ့နေရာမှာအမေရိကန်ရဲ့ထောက်ခံအားပေးမှုတွေဆုံးရှုံးသွားရမှာကိုလွန်စွာစိုးရိမ်မကင်းဖြစ်ရပါတယ်။အခုချိန်ထိတည်တည်ချာချာမသိရသေးသလိုပြောဖို့လဲစောပါသေးတယ်။ဒါပေမဲ့လည်းလူအခွင့်အရေးကိစ္စအပေါ်စိတ်ဝင်စားမှုလုံးဝမပြတဲ့လူကိုနိုင်ငံရေးဝန်ကြီးခန့်တာနဲ့အမျိုးသားတွေကိုပို့ထောက်ခံတယ်ဆိုတဲ့ Trump ရဲ့ထုတ်ဖော်ပြောဆိုမှုတွေကိုကြည့်မယ်ဆိုရင်တော့အလွန်အမင်းစိုးရိမ်စရာရှိပါတယ်။
နိုင်ငံအများအပြားကခင့်မိတဲ့လူမှုအတိုင်းဝိုင်းပေါ်အမေရိကန်ပြည်ထောင်စုရဲ့ပြောဆိုထောက်ခံမှုကအရေးပါကြောင်းဒါပေမဲ့လည်း Trump အစိုးရတက်လာတာကိုအခွင့်အရေးတရားအဖြစ်အသုံးချပြီးတော့အစိုးရအတော်များများကအတိုက်အခံတွေပေါ်ဖြိုခွင်းမှာကိုစိုးရိမ်တယ်လို့ Ross ကပြောပါတယ်။လူအခွင့်အရေးတန်ဖိုးတွေကိုမြင့်တင်ပေးတဲ့ဥဆောင်မှုနေရာမှာအမေရိကန်ပြည်ထောင်စုကိုထက်တွေ့လို့မရတော့ဘဲတခြားနိုင်ငံတွေကဝင်ရောက်တာဝန်ယူရမယ်လို့လည်းသူကဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေအပါအဝင်မြန်မာနိုင်ငံရဲ့လူအခွင့်အရေးဆိုင်ရာကိစ္စရပ်တွေပေါ်မှာလည်းပါဝင်ကူညီပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံအတွင်ကူးပြောင်းရေးအတွက်စီးပွားရေးဒဏ်ခပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။အခုအခါမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရတက်လာပြီးဆိုပေမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဆက်လက်ဖြစ်ပွားနေသေးတယ်လို့အရေးကြီးတဲ့ဝန်ကြီးဌာနတွေဖြစ်တဲ့ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်လုံခြုံရေးတွေမှာစစ်တပ်ရဲ့အောက်မှာပဲရှိနေသေးတာကြောင့်လူအခွင့်အရေးချိုးဖောက်မှုတွေရှိနေစေဖြစ်ပါတယ်။ဒါကြောင့်သမ္မတ Trump အစိုးရလက်ထက်လူအခွင့်အရေးပေါ်ဦးစားပေးမှုညော့နေလာတာဟာစိုးရိမ်စရာဖြစ်တယ်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုပြောပါတယ်။
We have a lot of concerns. First, Trump has never spoken out in favor of human rights, and he's appointed the president of Exxon Mobil.
ကျွန်တော်အနေနဲ့စိုးရိမ်မကင်းဖြစ်မှုတွေကအများကြီးရှိပါတယ်။ Trump အနေနဲ့လူခွင်နဲ့ပတ်သက်လို့ထုတ်ဖော်ပြောတာမရှိခဲ့ပါဘူး။ဒါအပြင်လူခွင်နဲ့ပတ်သက်လို့စိတ်နာမည်မကောင်းတာတဲ့ Exxon Mobil အကြီးအကဲဟောင်းကိုလည်းသူကနိုင်ငံသားရဲ့ဝန်ကြီးအဖြစ်အမည်တင်သွင်းခဲ့ပါတယ်။ဒါအပြင်အမေရိကန်ရဲ့နိုင်ငံသားရဲ့ policy မှာလူခွင်ကိုဦးစားပေးမလားထဲသွင်းမှလားဆိုတာကျွန်တော်မပြောနိုင်ပါဘူး။မွတ်စလင်အစွန်းရောက်တွေကိုနှိမ်နှင်းဖို့ထရမ့်ရဲ့အပြောအဆိုတွေဟာမြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအပေါ်ဗုဒ္ဓဘာသာအစွန်းရောက်တွေကပုံမှန်နှိမ့်ကွက်လာမှာကိုကျွန်တော်စိတ်ဝင်ပါတယ်
။အမေရိကန်သမ္မတအစ်ဒေါ်နယ်ထရမ့်ဟာမြန်မာနိုင်ငံအကြောင်းကိုသိမ့်မသိတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထက်သွင်းစဉ်းစားမှာမဟုတ်ဘူးလို့လည်း Brett Adams ကပြောပါတယ်
။ We're not sure. The thing is Donald Trump probably doesn't even know where Burma is.So the question will be, what does the State Department do? And will the State Department have professionals? Will they have continued to have professional ambassadors like the current one they have, who's very good?
Donald Trump ga myanmar naingan be ma si de so ra raw si chin ma si ma ba da jaw naingan ja ye wun ji thana ga be lo lo saung mle to de lo so ya mae let si tan ma ji go be sakhan tha mla da ma mho naingan ye ya lu sit go khan mla ဝါရှင်တန်ကနေတရုတ်ကိုဆန့်ကျင်မှုအတွက်ဗျူဟာချမှတ်တဲ့နေရာမှာမြန်မာကိုထဲ့သွင်းဖို့ညွန်ကြားချက်တွေပေးမလားဒါတွေကိုတအားမပြောနိုင်သေးပါဘူ
းသမ္မတ Trump ခန့်အပ်ထားတဲ့နိုင်ငံသားရဲဝန်ကြီး Rex Tillerson ဟာမြန်မာနိုင်ငံအကြောင်းကိုသိမ့်မသိပါဘူးမြန်မာနိုင်ငံပြည်ပခဖြစ်နေတဲ့နေရာ၃ခုမှာရှိတဲ့ဒေသခံပြည်သူတွေကိုအထောက်အကူပေးနေတဲ့ WFP စာနာရိတ်ခါအဖွဲ့ကနေတဆင့်အမေရိကန်ပြည်ထောင်စုကဒေါ်လာ5သန်းဘူးရှိတဲ့အကူအညီတွေကိုပေးသွားဖို့ရှိနေပေမဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကတော့စိုးရိမ်မကင်းဖြစ်နေရသေးပဲလို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ရှင်